ရင်းညာမွတ်စလင်တွေပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တူရကီအီရန်ပါဝင်မွတ်စလင်နိုင်ငံခေါင်းဆောင်တွေကမြန်မာအစိုးရကိုတောင်းဆိုလိုက်တယ်လို့ရုရှား၊ချက်နာ၊အိန္ဒိယ၊အင်ဒိုနီးရှားအစရှိတဲ့နိုင်ငံတွေမှာလည်းမြန်မာအစိုးရပေါ်ဆန့်ကျင်ဆောက်ဝဲတဲ့ဆန္ဒပြပွဲတွေမနေ့ကပြုလုပ်ခဲ့ကြပါတယ်။ဒီကြောတင်အချင်းဖြစ်ပေါ်တဲ့နေရာတွေမှာလူညုံရေးတက်တည်အင်အားအလုံးကျုံမတုံ့ပုံနဲ့ရခိုင်ပါဝင်ပြည်ပခဖြစ်နေတဲ့တိုင်းဒေသတွေမှာအခြေအနေကိုထိန်းချုပ်နိုင်ဖို့အတွက်အနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဦးဆောင်မှုကိုပြည့်ပြည့်စုံစုံပြဖို့အချိန်ရောက်နေပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြမ်းဖက်အဖွဲ့ကစတင်တိုက်ခိုက်ပြီးနောက်ပိုင်းအရင်ထက်အခြေအနေတွေပိုပြီးဆိုးရွားလာတဲ့ပုံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအာရကန်ရုပ်တံသတင်းဌာနနဲ့မေးမြန်းခဲ့မှာသူ့ရဲ့အမြင်ကိုအခုလိုပြောသွားပါတယ်
။ Well, I would like to emphasize to the military, the Tatmadaw, that they do have to abide by
the ဒီမှာကျွန်တော်တို့အနေနဲ့အလေးနဲ့ပြောလိုတာကနိုင်ငံကလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့လိုပြီးဒီကြောင့်ရဖွေရာဖြစ်ရာရှိကိုတုံ့ပြန်ရမှာလိုအပ်တာထက်ပိုပြီးအင်အားအတုံးမပြုတ်ဖို့ပါပဲ
အခုလိုရခိုင်ပါဝင်မြန်မာနိုင်ငံကတိုင်းဒေသတွေတချို့မှာမတိမငြိမ်ဖြစ်နေတဲ့အခြေအနေတွေကိုထိန်းချုပ်နိုင်ဖို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့တက်တက်တာတာဦးဆောင်တင်ပြီလို့လည်းရဟီလီကပြောပါတယ်
She had asked the international community to give her time and space when she first became the de facto leader of Myanmar.
But I think that the country has been able to get the country 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 to ဒါအပြင်ကချင်းနဲ့မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်တို့မှာလည်းအခြေအနေကစိုးရိမ်ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီပိုင်းနဲ့ကိုင်ကွယ်ဖြည့်ဆည်းဖို့ကအရေးကြီးတဲ့ကိစ္စရပ်အနှစ်မျိုးရှိနေတာဖြစ်ပါလေ
။ဩဂုတ်လ31ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့ညင်ညာချက်မှာလည်းအစိုးရစစ်သွေးကြော်ရဲ့တိုက်ခိုက်မှုအပေါ်အပြင်းထန်ဆုံးပြစ်တင်ရှုံချထားပြီးအပြစ်မဲ့အရက်သားလူတို့ကိုနောက်ထပ်အကြမ်းဖက်တာတွေချက်ချင်းရက်ဆိုင်ဖို့လည်းပမောခရန်ဟီလီကတိုက်တွန်းထားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်လာတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ကနှုတ်ပိတ်နေတယ်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ချက်အပေါ်မှာအမေရိကန်ခြေဆိုင်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်စေကအခုလိုတုံ့တက်ပါတယ
်။ဒေါက်တာဆန်းစုကြည်ကိုအရင်ကတည်းကပေါ့နေကြေကျုပ်ကလုပ်ကလေးကကြားတဲ့အချိန်တွေမှာရောမီဒီယာနဲ့ကအမတမ်းမှအတိတွေ့ပြီးတော့သူပြောချင်ဆိုရင်ပြောခဲ့ဆိုခဲ့ပါတယ်။ဒီနေ့အချိန်မှာတော့အစိုးရတစ်ခုမှတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်တဲ့လျောက်ခုလိုပူရောင်မူလောင်ဖြစ်နေတဲ့အချိန်မှာတော့ဒေါ်အောင်ဆန်းစုကြည်လည်းပဲဒါကိုအချိန်ပေးကောင်းပေးလိမ့်မယ်။ပြီးလို့ရှိရင်ဒေါ်အောင်ဆန်းစုကြည်ကပြောပြီးရှင်ပမာရေးကတော့တပတ်သက်ပဲဆိုတာတော့လာအောင်ပဲလို့ဆိုကျွန်တော်ပြောနေပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်ကအကောင်းဆုံးဆုံးမကြခဲ့ဆုံးဖြတ်မယ်လို့ကျွန်တော်ပြောနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်တစ်ဖက်သက်ဖိနှိပ်မှုတွေရှိနေတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့မွတ်စလင်အများစုရှိတဲ့နိုင်ငံတွေမှာဒီရက်ပိုင်းတွေအတွင်းမြန်မာအစိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေစတိုက်ပြုလုပ်နေပါတယ်။မနေ့ကချက်နျာတို့လူပေါင်း3000ကျော်ဆန္ဒပြခဲ့ကြပြီးရုရှားနိုင်ငံမော်စကိုမြို့တော်မြန်မာတန်ယုံရှိကဆန္ဒပြပွဲမှာလူပေါင်း20ကျော်ဖမ်းဆီးခံခဲ့ရပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မြန်မာတန်ယုံရှိဆန္ဒပြပွဲမှာပါဝင်ဆန္ဒပြတဲ့အင်ဒိုနီးရှားအမျိုးသမီးတဦးကတော့
တာမီအင်ငင်းမနွန်ဂျူတန်ဆော်လီဒရီတက်
ဆိုရင်းဂျာမွတ်စလင်တွေနဲ့ဆီလုံညီညွတ်မှုရှိကြောင်းနဲ့သူတို့အပေါ်အကြမ်းဖက်ဖိနှိပ်နေတာတွေကန့်ကွက်တဲ့အနေနဲ့ကျွန်တော်တို့ဒီမှာလာပြီးဆန္ဒပြနေတာပါဒုက္ခရောက်နေတဲ့သူတွေရဲ့မှာအမျိုးသမီးနဲ့ကလေးငယ်တွေဟာအထူးကအများဆုံးဖြစ်တယ်ဆိုတာထင်ရှားပါတယ်အဲ့ဒီဆန္ဒပြပွဲမှာမြန်မာတပ်အမတ်ကြီးကိုအင်ဒိုနီးရှားနိုင်ငံကနေနှင်ထုတ်ဖို့ဒေါက်တာဆန်းစုကြည်ရဲ့နိုဘယ်ငြိမ်းချမ်းရေးဆုကိုရုပ်သိမ်းဖို့နဲ့ရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနောက်ထပ်မွတ်စလင်နိုင်ငံတွေဖြစ်တဲ့ပါကစ္စတန်၊အီရန်၊ဆော်ရီအာရေဗျာ၊ကူဝိတ်၊အဇာဘိုင်ဂျန်နဲ့ဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေစီကိုတူရကီသမ္မတအာရိုဝန်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ကြောင်းတူရကီကလာတဲ့သတင်းတွေမှာတင်းနာနီကဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလက်ရှိရိုဟင်ဂျာတွေကိုဖိနှိပ်နေမှုကိုကုလသမဂ္ဂကအရေးယူဆောင်ရွက်မှုမရှိရင်မွတ်စလင်နိုင်ငံတွေအနေနဲ့အရေးယူဆောင်ရွက်ဖို့ရှိတယ်လို့လည်းတူရကီသမ္မတကပြောကြားခဲ့တယ်လို့ဆိုပါတယ်။နောက်ထပ်မွတ်စလင်နိုင်ငံဖြစ်တဲ့မော်ဒိုက်ကတော့ရိုဟင်ဂျာမွတ်စလင်တွေကိုတပ်ဖြတ်နေမှုအပေါ်မှာမြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပြီးမြန်မာနိုင်ငံနဲ့ကုံတွယ်စည်းဝါးဆက်ဆံရေးထက်တောက်မှာဖြစ်တယ်လို့မော်ဒိုက်နိုင်ငံသားရေးဝန်ကြီးဌာနရဲ့စက်တင်ဘာလ3ရက်နေ့ရက်စွဲနဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။